ရဇင်းနိုင်ငံရီယိုဒီဂျနေရိုမှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲတော်မှာဒီကနေ့ထိဆွေးနွေးရှိမှုစီးမှာတော့အမေရိကန်ပြည်ထောင်စုကရှူရဇိတ်စု5ခုငွေခွဲ9ကျေး9နဲ့စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်ဆွေးနွေးရှိမှုစီးမှာဒုတိယလိုင်းနဲ့တရုတ်နိုင်ငံကတော့ရွှေ9ငွေ3ကျေး9နဲ့စုစုပေါင်း23စုရရှိထားပါတယ်ဒီဆုံးနေရာမှာရှိနေတဲ့အမေရိကန်ကရေကူးအသင်း2သင်းကတော့တင်းတင်းလာနေမှာနောက်ထပ်စံချိန်သစ်တင်ပြီးရွှေဇိတ်စုတွေအတိအထိရရှိခဲ့ကြတာပါတဲ့27နှစ်အရွယ်အမေရိကန်ရေကူးချန်ပီယံရိုင်ယန်မာဖီကအမျိုးသားမီတာတရာပက်လက်ကူမှာ 58.69 စက္ကန့်နဲ့အိုလံပစ်စံချိန်ချိုးခဲ့တယ်လို့အသက်19နှစ်အရွယ်လီလီကင်းကတော့အမျိုးသမီးမီတာတရာလက်ပြကူပွဲမှာ2:43စက္ကန့်နဲ့အိုလံပစ်စံချိန်သစ်တင်ခဲ့တာပါ။ဒီနေ့ဦးနေမှာတော့လည်းအမေရိကန်ရေကူးချန်ပီယံပြန်ကတီလက်စကီကမီတာ400လောက်ကူပြိုင်ပွဲမှာသူတင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးအနိုင်ရသွားပါတယ်။အမေရိကန်မျိုးသားရေကူးသင်းကတော့မီတာ100ဒီချိန်လက်စင်ကန်ရေကူးပြိုင်ပွဲမှာရွှေဇိတ်စုစုကူခဲ့တယ်လို့ပထမဆုံးမီတာ100ကိုဦးဆောင်ကူခဲ့တဲ့ရေကူးချန်ပီယံမိုက်ကယ်ဖက်စ်ကိုလည်းကတော့နောက်ထပ်ရွှေဇိတ်စုရရှိတဲ့အတွက်အိုလံပစ်သမိုင်းတစ်လျှောက်ရွှေဇိတ်စုအများဆုံးရထားတဲ့အားကစားသမားအဖြစ်နဲ့မှတ်တမ်းတင်နိုင်ခဲ့တာပါ။ဒီနေ့ရှင်ပြိုင်ပွဲထဲမှာတော့ရေကူးနဲ့ဂျွန်းဘာပြိုင်ပွဲတွေအပါအဝင်အားကစားပွဲ9ခုမှာရွှေဇိတ်15စုချီးမြှင့်ဖို့လည်းရှိနေပါတယ်။